2010ပြည်နှစ်ရွေးကောက်ပွဲတွေကနေအစိုးရအသစ်တက်လာတဲ့အတွက်နိုင်ငံကအပြည့်အဝပြောင်းလဲရေးလုပ်ငန်းစဉ်တွေဟာ9နှစ်သက်တမ်းရှိသွားပြီဖြစ်ပြီးအခုဆိုရင်ရွေးကောက်ပွဲအတွက်တနိုင်ငံလုံးအနှံ့ပြင်ဆင်လှုပ်ရှားနေကြပြီဖြစ်ပါတယ်ဒီ9နှစ်နီးပါးအပြောင်းလဲတွေကိုလူနည်းစုတိုင်းရင်းသားတွေတွေမှာကောဘယ်လိုအကျိုးသက်ရောက်မှုရှိနေပါသလဲလမ်းမီတလောက် RFA တင်ပြနိုင်မှုအင်ဘီလာဆန်းကရှမ်းပြည်နယ်ဘက်ကိုကြီးတထောက်ရောက်ရှိခဲ့ပါတယ်ရောင်ရွှေမြို့နယ်အင်းလေးဒေသဟာအင်းလေးကန်ကြီးကိုအမိပြုနေထိုင်ကြတဲ့အင်းရွာကြီးတွေနဲ့ဖွဲ့စည်းထားပြီးအနီးအနားဒေသတွေဟာရှမ်းဒနုအင်းသာအိုးစတဲ့တိုင်းရင်းသားပေါင်းစုံနေစဉ်ကျင်လည်နေကြတဲ့ဒေသကြီးဖြစ်ပါတယ်။အရဖေကအင်းလေးကန်ကိုရောက်ရှိချိန်မှာအင်းလေးအလှဲ့ကျဈေးနှုန်းဟာအင်းဒိန်ရွာမှာကျတဲ့အတွက်အင်းဒိန်ဈေးဘက်ကိုသွားရောက်ပြီးဒေသကန်တွေရဲ့နေစဉ်ဘဝဖြတ်သန်းမှုတွေကိုလေ့လာခဲ့ပါတယ်။အင်းနေစီထဲမှာဒေသခံပစ္စည်းတွေနဲ့ရိုးရာအစားအသောက်ထည်လိတ်တွေကိုရောင်းချတာရှိသလိုဒေသတွင်းအတွက်လက်ဖက်စိုးလက်ဖက်ကြောင်ပါဝင်တောင်ရွာအတွက်သီးနှံတွေလာရရောင်းချတာတွေလည်းတွေ့ရပါတယ်။အင်းလေးဒေသခံတိုင်းသားတွေရဲ့ရိုးရာအစားအသောက်တွေဟာပြည်မာကြီးနဲ့အတော်ကွာခြားတာကိုလည်းသတိပြုနေပါတယ်။ဒီဒေသခံလူမှုရေးနိုင်ငံရေးတွေကိုပြောရင်တခြားဘယ်ဒေသနဲ့မှမတူတဲ့ထူးခြားချက်ကိုလည်းထည့်သွင်းပြောပြဖို့လိုပါတယ်။ရှမ်းပြည်တောင်ပိုင်းကအင်းလေးဒေသဟာတနုအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေသကြီးနှစ်ခုပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသကြီးသုံးခုနဲ့ဝန်းရံထားတဲ့အချက်ဖြစ်ပါတယ်။ဒါကြောင့်တောင်ကြီးအောင်ပန်းဟဲဟိုကလောညောင်ရှိစတဲ့မြို့နယ်တွေကလွှဲရင်ကျန်တဲ့ဒေသအများစုဟာအပြစ်ခံရဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေဖြစ်ကြပါတယ်။အင်းနေစည်းထဲမှာလက်ဖက်စုံနဲ့လက်ဖက်ကြောင်ရောင်းဝယ်နေတဲ့တနုစည်းတဲ့ကအုံမြိုင်ဟာအင်းနေစည်းမှာလာရောက်ဈေးရောင်းချနေတဲ့ပြန်ကြစည်းတဲ့တွေဖြစ်ပါတယ်။ဒီဇေယောလာဘူးဒီနေထိုင်ရာတောင်ပေါ်ရွာကနေနှစ်နာရီမော်တော်ဆိုင်ကနဲ့လာရောက်ရတာလို့ပြောပါတယ်။ဒီဇေယောလာရောက်တဲ့လက်ဖက်တွေဟာကိုပိုင်းလက်ဖက်ခင်းရဆိုင်ကျောင်းတွေရောင်းချတာပါလို့လည်းပြောပါတယ်
။တောင်ကြီးပေါ့။ဟု
တ်တောင်
။ရောင်းနေမဲ့ပါရောင်းနေ
။စိတ်တောင်
။စိတ်တောင်
။တချီတန်ကြီးဦးကောင်းလေးဆင်းရှင်။ဒါကိုလည်းလောက်တာကြီးပေါ့ကောင်း
။အရေဖေကမအုံးမြိုင်ရဲ့မိသားစုဘဝကျင်လည်နေထိုင်ရပုံတစ်သိပ်တစ်ပိုင်းကိုမေးကြည့်ပါရစေ။မအုံးမြိုင်မှာသားအုံးယောက်ရှိပြီးလေးတန်းအောင်ပြီဆိုရင်ထားစရာအနီးအနားမှာအကြောင်းမရှိဘူးလို့ဆိုပါရစေ။လေးတန်းအောင်တာနဲ့အောင်ပန်းမျိုးမှာအကြောင်းထားကြရတာဖြစ်ပြီးဇေယိမတက်နိုင်တဲ့အတွက်သားတွေကိုအကြောင်းမပို့နိုင်ပါဘူးလို့မအုံးမြိုင်ကပြောပါရစေ။သူတို့အနေနဲ့မိသားစုတောင်ရအလုပ်မှာပဲဝင်ပြီးကူညီလုပ်ကင်ကြရတယ်လို့ပြောပါရစေ။ကျောင
်းကလေးတန်းပဲရှိရ
င
်ဘယ်လိုမှမဖြစ်ဘူး။ဘယ်လိုလဲ။စတန်နေချေတော့
တော့ရောသူအထက်တန်းတက်မယ်ဆိုဘယ်သွားတက်မလဲ
။ဘာဘာလဲ
။ဘာမှတော့တက်ရ။ဆိုတော့တောင်းတောင်းထားဖို့ရောအဆင်ပြေလား။တော
င်းထားဖို့လား။ချမ်းသာဖို့လား။ဟုတ်လား။လုံးလိုက်ထားလိုက်
။ဒီဒေသခံတွေအနေနဲ့ပြည်မမှာပြောဆိုနေကြတဲ့နိုင်ငံရေးအပြောင်းလဲရွေးခေါ်ပွဲစတာတွေပေါ်မှာရောဘယ်လိုသဘောထားရှိကြသလဲဆိုတာသိနိုင်ဖို့နိုင်ငံရေးမေးခွန်းတချို့ကလည်းမေးကြည့်ပါရစေ။2010ပြည်နှစ်ကစာရင်းမြန်မာနိုင်ငံမှာအစိုးရအသစ်တက်လာတာအခုနှစ်ကုန်မှာရွက်ောက်ပွဲကျင်းပဖို့ရှိတာသိကြပါသလားလို့မေးမြန်းကြည့်ရမှာတော့မအောင်မြန်က
ဒီနှစ်ကလည်းဆိုင်ဒီနှစ်ဘယ်လိုနေလဲအယောင်းဝယ်ဘယ်လိုနေလဲ
ဒီနှစ်ကောင်းနေ
ဘမပြီမှာဘမပြီမှာအစိုးရပြောင်းတယ်လူတွေပြောင်းတယ်စစ်သားတွေကလည်းရည်ရသားတွေဖြစ်သွားတယ်အဲ့ဒါသိလား
သိဝယ်အကြောက်ဝယ
်ဘာမှမသိ
ဘူးတော့ဘာဘာအောင်ကြာ
တော့ဘမပြီမှာအကြောက်
အစိုးရပြောင်းလဲဆိုတာသိလားမသိဘူ
း
ဒီလိုဆိုနောက်တက်လာမယ်ဆိုတာသိလားပါတီတွေနိုင်ငံရေးပါတီတွေလာလားကျွန်တော်တို့ဘက်မှာဘောပါတီတို့ပါတီတို့လာလား
တ
ို့တို့တို့တို့မလာဘူးလားဆိုတော့ဘာမှလည်းအကောင်းကောင်းမသိဘူ
းဘာမှဒီလိုလေးလှုပ်လှုပ်ပြီ
းအဲဒါတော့အစိုးရတဲ့လက်ထက်အပြောင်းလဲတွေနဲ့တိုင်းရင်းသားဒေသတွေမှာအကျိုးသက်ရောက်မှုအတိုင်းအတာကိုလေ့လာနိုင်ဖို့ရှမ်းပြည်တောင်ပိုင်းညောင်ရွှေအင်းလေးနယ်ကလက်ဖက်တောင်သူတူနဲ့တနေ့တာတွေ့ဆုံငြိမ်းချမ်းခဲ့တာကိုသိသိရတာဖြစ်ပါတယ်ခင်ဗျာ။